ဘုံမူရေကြောက်တော်ဒေတာမှာဖြစ်ပွားနေတဲ့တက်ပွဲရဲ့နောက်ဆုံးအခြေအနေဘယ်လိုများရှိပါလဲခင်ဗျာ
။အော်နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ဒီ၄နာရီကျော်လောက်မှာကျွန်တော်တို့ရဲ့လှုပ်ရှားစီတုံးနဲ့တက်ပွဲဖြစ်တယ်ခင်ဗျာ။နှစ်ဖက်အကြဆုံးတော့အဲ့ဒီတက်ပွဲအခြေအနေကတော့ကျွန်တော်တို့တက်ပြီးတော့မပြီးဘူးဆိုပြီ
း။အခုဆိုတက်ပွဲတွေပြန်ဖြစ်လာတာတပတ်လောက်ရှိလာပြီပေါ့လေ။စဖြစ်ကြတဲ့ကနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေရောဘုံမူတို့အကြမ်းမြင့်လောက်ပြောလို့ရမှာခင်ဗျာ
။အော်ဒီမြမတမ်းတော့ဖက်တော့သူတို့ဘက်ကတော့ကြားဆုံးလာတော့ဒီတိုင်းရင်မှုတွေပေါ့နော်အပါဝင်အရာကြီးတွေ150ကျော်ကြားတယ်ပြင်သူခက်ခံရရတော့200နီးပါးသို့မဟုတ်200ကျော်လောက်တော့ရှိနေခင်ဗျာဒီတပတ်လောက်ထဲမှာပေါ့ကျွန်တော်တို့ဘက်ကတော့ဒီရေးပေါ်တူဦးရဲ့ဒီအခြားဆင်ရှိတဲ့တယောက်ပေါ်တော့ကျွန်တော်တန်းကြီးနဲ့လူမျိုးတွေအသက်ပေးလူတော့တယ
်တက်မတော်ဘက်ကဘာဖြစ်လို့ရာနေချီအကြဆုံးများပြီးတော့ပုံမူကြီးတို့အေးဘက်ကကြတော့တယောက်စားနှစ်ယောက်စားလောက်ပဲအကြဆုံးရှိရတာလေခင်ဗျာ
အော်သူတို့ကကျွန်တော်တို့ဒီလှုပ်ရှားတဲ့နေရာကိုအင်အားအလုံးကြီးနေတုံပြီးတော့ဝင်လာတယ်လေဆိုတော့ကျွန်တော်တို့ကကြတော့ဒီကိုလှုပ်ရှားတဲ့နေရာမှာအဲ့လိုမျိုးခုခံကာကွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ခဲရတာပေါ့နော်အဲ့ဒါဆိုတော့သူတို့ဘက်ကအထူးစိတ်အကြဆုံးများတယ်အော်မြတ်တမ်းလို့စစ်တပ်အနေနဲ့ကတော့သူတို့အဲ့ဒီတခြားတိုင်းရင်းသားတွေကမှလည်းဒီတိုင်းပါပဲ
လက်နဲ့ချင်းရောကွာလို့လားခင်ဗျာတပ်မတော်ဘက်ကဘုံမီးလို့ဆိုလိုတာအင်အားများပေမဲ့တိုက်ရိုက်ခိုက်နေလို့ဒါမှမဟုတ်လက်နဲ့ချင်းကအေးအေးကိုမရှင်နိုင်လို့ဒီလိုအကြဆုံးများရတာလားဘုံမီးဘယ်လိုများရှင်းပြချင်ပါလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်အဲ့လိုမျိုးတော့သိပြီးတော့မပြောလို့ဘူးအကြဆုံးများတာကတော့ဥမာသူတို့အနေနဲ့တခြားဒေသမှလည်းအကြဆုံးများတယ်ဆိုတာကတော့အဲ့ဒီဖက်ကအပိုက်တွေပဲဒီမြမတပ်မတော်ရဲ့လက်ရှိအနေထားမှာတော့ဟိုမှာတိုက်ရိုက်ခိုက်ရကြားဆုံးရတဲ့စိတ်တပိုင်းဆိုင်ရာပေါ်တော့အများစုကတော့တိုက်လို့ခိုက်လို့မရှိကြပါဘူးသူတို့ဒီဒါမဲ့အမိန်ရတော့နေရတဲ့အပိုင်းတွေမှာစစ်သားဆိုတော့အမိန်ရတော့နေရတဲ့အပိုင်းမှာအဲ့လိုမျိုးမတော်ချင်းမတော်နေရတာရှိရဲ့ဒီကျွန်တော်တို့ကခုခံကာကွယ်စစ်နဲ့တုံးတယ်သူတို့ကအခုဒီရခိုင်ဒေသမှာဖြစ်တာကတော့ကျွန်တော်တို့ဒီလှုပ်ရှားတဲ့နေရာမှာဖြစ်ကြလေ
ရခိုင်ဒေသမှာဘုံမကြီးတို့ရခိုင်တက်မတော်အေးအဖွဲ့ရဲ့လှုပ်ရှားမှုနောက်ဆုံးရည်မှန်းချက်ပေါ့လေဘယ်အထိကိုတက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ရည်ရွယ်ထားတာရှိပါလားခင်ဗျာ
အစစ်စင်ရည်မှန်းချက်အနေနဲ့ကတော့ကျွန်တော်တို့ဒီရခိုင်တက်မတော်ကတော့ရခိုင်ပြည်မှာအခြေချရမယ်ဟိုရခိုင်ဒေသမှာနေပြီးတော့ရခိုင်ပြည်မျိုးပိုင်ဆိုင်တဲ့နေရာမှာရခိုင်တက်မတော်ရှိရမယ်ဆိုတော့အပေါ်မှာပဲကျွန်တော်တို့ပြရတည်တယ်တက်နိုင်သမျှတော့တိုက်ပွဲတွေမဖြစ်အောင်ခြုံတယ်အဲဒါမှမဟုတ်ဖြစ်လာလို့ရှိရင်လည်းမလွေးမဆောင်သာဖြစ်လာမယ်ဆိုရင်ကျွန်တော်တို့ကတော့ဒီခုခံကာကွယ်တဲ့အပိုင်းနဲ့ပဲပြန်ပြီးတော့ညီဆိုင်သွားမှာပေါ့နော
်ရခိုင်ပြည်နယ်မှာအခြေချတက်ဆွဲနိုင်ရေးဆိုတဲ့ရည်မှန်းချက်ပေါ့လက်တွေ့ဖြစ်နိုင်ချေရှိပါမလားတစ်ဖက်ကလည်းအစိုးရတက်မတော်မှာဆိုရင်ဒါအင်အားတွေ3-5သိန်းလောက်ရှိတဲ့အခါကျတော့ဘယ်လိုရှင်းနိုင်မလဲခင်ဗျာ
အော်ဖြစ်နိုင်ရှင်မဖြစ်နိုင်ဘူးဆိုတာကတော့ဒါကတော့ဟိုအစိုးရဖက်ကပိုင်ပေါ်တော့အဓိကကျွန်တော်တို့ရဲ့ဒီရခိုင်တပ်မတော်ရဲ့အလုပ်ကတော့ရခိုင်ပြည်မှာအခြေချရမယ်ရခိုင်လူမျိုးရဲ့အကျိုးစီးပွားကိုကာကွယ်ရမယ်ရခိုင်ဒေသအလုံးစုံအောင်ငြိမ်းချမ်းအောင်ရခိုင်ဒေသဖွံ့ဖြိုးတိုးတက်အောင်လည်းလှုံ့ဆော်မှုကတော့ကျွန်တော်တို့ရဲ့အဓိကညီမချက်ဖြစ်တယ
်ရခိုင်ဒေသကအများစုရဲ့ထောက်ခံမှုကဘယ်လိုရှိပါလဲခင်ဗျာရခိုင်တပ်မတော်အပေါ်မှာပေါ့လေ
အော်ကျွန်တော်တို့ရခိုင်တပ်မတော်ထောက်ခံမှုကတရားမှတရားပါပဲ
အခုဆိုရင်တချို့လည်းရခိုင်တပ်မတော်နဲ့အဆက်အသွယ်ရှိတယ်ဆိုပြီးတော့ဖမ်းဆီးထောင်ချခံနေရတာရှိတော့ခါဒီပေါ်မှာရောရခိုင်တပ်မတော်နဲ့ဗာဒမြတ်တုံ့ပြန်ပြောဆိုကြတာရှိပါလားခင်ဗျာ
ဖမ်းဆီးထုတ်ပြန်လဲဆိုတာကတော့ဒါကတော့ဒီအစိုးရအနေနဲ့ကတော့သူတို့ရဲ့လုံလေးလုံထရှိတဲ့အပိုင်းပါပဲဒီဒေါ်လန်ရေးဟေးဟေးလက်နက်ခိုင်အဖွဲ့အစည်းနဲ့ဆက်စပ်မိရယ်ဆက်စပ်ပြီးတော့အလုံးလုံးကိုင်တဲ့လူတွေကိုတောက်သွားအောင်ပေါ့နော်အဲ့လိုမျိုးလုပ်တာဒါပေမဲ့ဟိုအဲ့ဒီအပေါ်မှာတော့ကျွန်တော်တို့အနေနဲ့ကတော့ဒါကတော့သူတို့ရဲ့အလုပ်ပါ
အခုညီညာရေးဆွေးနွေးပွဲတွေမှာလည်းဟိုရခိုင်တက်မတော်ဟိုပေါ့နော်အစိုးရဘက်ကတိတ်နေရာမပေးချင်တာတွေ့ရပါတယ်ဟိုကိုကန့်တို့တအန်းတက်မတော်တို့လိုမျိုးစရင်းထဲမှာတိတ်မထည့်ချင်တဲ့သဘောမျိုးတွေ့ရတော့ကဒီညီညာရေးလမ်းကြောင်းနဲ့ပဋိပက္ခကိုအဆုံးသတ်ဖို့အလားအလာရောဘယ်လိုဒီများရှိမလဲခင်ဗျာ
အော်ဒီကျွန်တော်တို့ရခိုင်တက်မတော်ပေါ်မှာတော့ဒါကနိုင်ငံရေးရနေရာမပေးလို့မှုအပေါ်မှာတော့ဒါကတော့အစိုးရရဲ့ကျွန်တော်တို့အပေါ်မှာသဘောထားပေါ့နော်။ဒါမှမဟုတ်ကျွန်တော်တို့ရခိုင်တပ်မတော်ရဲ့သဘောထားကလည်းအဲ့လိုမျိုးရခိုင်တပ်မတော်ရခိုင်ပြည်မှာရှိရမယ်။ဒီလိုမျိုးပဲနိုင်ငံကြီးရမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ဒီတွင်းစည်းတိုင်းရင်းသားတွေတက်မှာဖြစ်ပေါ်နေတဲ့ဒီတွင်းစည်းနဲ့ပတ်သက်ပြီးတော့ဒါကနိုင်ငံကြီးရဆွေးနွေးပြီးတော့ဖြေရှာရမယ့်ပြဿနာဖြစ်တယ်။သူတို့အနေနဲ့ကတော့ဒါနိုင်ငံကြီးရတွေးဆဆွေးနွေးပြီးတော့အဖြေရှာရစိတ်ဆန္ဒမရှိဆိုပြီးတော့ကျွန်တော်တို့အနေနဲ့အဲ့လိုပဲသဘောထားတယ်ဒီရင်အခုလိုမျိုးစီးရေးရနိုင်ငံရေးရအင်အားအလွန်ကျော်တုံးပြီးတော့ဖြည့်ရှင်းလာတာဆိုတာလေဒါက NCA ပေါ်တော့လက်မယူထူထားတဲ့အပေါ်မှာသူတို့အနေနဲ့မယူတော့ဘူးပြီးရင်အဲ့လိုမျိုးဆက်လက်ပြီးတော့ အော်လုံးလာမယ်ဆိုရင်ဒါကတော့လက်ရှိသူတို့လုံးနေတဲ့ငင်းချမ်းရင်နဲ့ပို့ပြီးတော့အလန့်ဝင်နေမယ်လို့တော့ကျွန်တော်အနေနဲ့အဲ့လိုဝေမိ
မကြခင်လာပိုင်းအတွင်းမှာဆိုရင်ဒါအစိုးရတည်းရဲ့လည်းပေါ်လာတော့မယ်ဆိုတော့ကဘုံမီတို့တွားကျင်နေတဲ့နိုင်ငံရေးအရာတွေးဆွန်ဆွေးနွေးဖို့ဆိုတော့ကိစ္စရောလက်တွေဖြစ်လာနိုင်ခြင်းရှိမလားခင်ဗျာအလားလာဘယ်လိုတုံ့တက်လို့ရမလဲခင်ဗျာ
အော်လက်ရှိအချိန်မှာတော့သူတို့အနေနဲ့ကတော့ဒီဇန်နဝါရီ7ရက်နေ့မှာတော့ဒီနိုင်ငံရေးအရာတွေးဆွန်ဆွေးနွေးဖို့ဆိုပြီးတော့ကြေညာထားတာရှိတယ်ဒါပေမဲ့လွန်ခဲ့တဲ့နေ့မှာပဲဒီလက်မရည်ထိုးထားတဲ့အဖွဲ့တွေကလက်ကိုယ်တိုင်အဲ့လိုတိုက်ပွဲတွေပြန်ဖြစ်နေတယ်ပြီးရင်လက်မမထိုးထားတဲ့အဖွဲ့တွေထဲမှာလည်းတအားဘလောက်ကိုကန်အစားရှိတဲ့ဒေသမှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဒါကမြန်မာနိုင်ငံရဲ့အင်ချန်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုဒီလက်ရှိအစိုးရဟာအပေါ်မှာတော့သူတို့အနေနဲ့အများကြီးပြန်ပြီးတော့စဉ်းစားအားသိနေတာပေါ့နော်လက်ရှိအနေအထားပေါ်မှာတော့
အစိုးရအသည့်ပေါ်မှာတော့မျှော်လင့်ချက်ဘယ်လိုများရှိမလဲခင်ဗျအ
ော်မျှော်လင့်ချက်နေတဲ့တော့ရခိုင်တပ်မတော်နေနဲ့ကတော့ဥမာတင်ဒီတနင်္ဂနွေလုံးဟုတ်ငင်းချမ်းပြီးတော့ตาရဖွင့်နေတာဘို့တော့ကျွန်တော်တို့အနေနဲ့လည်းအင်းငင်းချင်းပါတယ်ဒီရင်ကျွန်တော်တို့ရဲ့ဒီနှစ်ပေါင်း60ကျော်ကြာဘူးစစ်ပေါ်နေတဲ့ဒီဒင်းစီကိုဆုံးပြီးတော့မှနိုင်ငံရေးအဖြေချပြီးတော့ကျွန်တော်တို့ရဲ့ဒီအိုင်ဒီตาရဖွင့်အောင်အတွက်ဒီပုံဆောင်တော့ဘို့တော့လည်းကျွန်တော်တို့ရခိုင်တပ်မတော်အနေနဲ့ကအသင့်သင့်ရှိတယ်ဥမာငင်းချမ်းရေးအတွက်တကယ်လို့ကျွန်တော်တို့ဘက်ကကမ်းလှမ်းလာမယ်ဆိုရင်လည်းကျွန်တော်တို့ဘက်ကတော့နိုင်ငံရေးအတွက်ဆွေးနွေးဖို့အတွက်ကတော့အသင့်သင့်ရှိပါတယ်
ဘုံမီတော်ရညူထောက်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ